2005ရွေးကောက်ပွဲမှာအရွေးချယ်မခံရတဲ့ပါတီ80ကပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခံ21ရာစုပင်လုံးအတွက်ကိုယ်စားလှယ်5ဦးရွေးချယ်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပရမှာတက်ရောက်လာတဲ့ပါတီတွေကလက်မခံတာကြောင့်ကိုယ်စားလှယ်မရွေးချယ်နိုင်ခဲ့ပါဘူး။ဒီလိုမရွေးချယ်နိုင်တာကတော့ပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခံကျင်းပရေးအခြေခံမှုနဲ့အားလုံးပါဝင်ရေးမူနဲ့မကပ်ညီတာကြောင့်ဖြစ်တယ်လို့ဝေဖန်တာရရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာက21ရာစုပင်လုံးတယောက်ရေးအတွက်ကိုယ်စားလှယ်5ဦးကိုရွေးချယ်မဲ့အစည်းအဝေးကိုရန်ကုန်မြို့ကအမျိုးသားပြည်ထောင်စုတင့်ပြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနခွင် NRPC ရုံးမှာဒီကနေ့မနက်9နာရီကကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးကိုနိုင်ငံရေးပါတီ30ကျော်တယောက်ခဲ့ပေမဲ့ကိုယ်စားလှယ်ရွေးချယ်တာမရှိခဲ့ကြောင်းအစည်းအဝေးကိုတယောက်ခဲ့တဲ့ကချင်ဒီမိုကရက်တစ်ပါတီကတွဲဖက်အတွင်းရင်မှုဦးကျော်စံတော်ကပြောပါတယ်။
ကိုယ်စားလှယ်5ဦးကိစ္စကတော့မရွေးချယ်ဖြစ်တော့ဘူးဒီမနက်ကတော့နောက်တဲ့ပါတီတွေကလည်း33ပါတီရှိတဲ့ခါသုတ်ဝက်လည်းမပြည့်ဘူးနောက်တစ်ခုပါတီ80အားလုံးရဲ့ကိုစား9ဦးဆိုတဲ့ညမှာလည်းကိုစားပြုဖို့ကလည်းခက်ခဲရှိတယ်ဒါနိုင်ငံရေးအပေါ်လို့နောက်တစ်ခုကလည်းခုနလိုမျိုးနိုင်ငံရေးဆွေးနွေးပွဲတို့ကျွန်တော် political dialogue လို့ပြော27ပြည်လုံးလို့ပဲပြောတဲ့ခါမှာကျတော့ဒါအဓိကတော့ဒါနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့နိုင်ငံရေးပါတီရဲ့ခန့်ကန့်တာလည်းဒါအရေးကြီးတယ်ဆိုတဲ့အမြင်မှာအလုံးဆွေးနွေးခဲ့ချက်တွေကိုကျွန်တော်စုစည်းပြီးမှဒါတော့ကျွန်တော်တက်ဆိုင်ရာတို့ပြန်ပြီးတင်ပြပေးမယ်ဆိုတဲ့အနေထားကျွန်တော်အချက်လက်တွေစုစည်းသဘောထားတွေစုစည်းပြီးမှဒါပြန်ပြီးတင်ပြတဲ့အနေထားတော့ပါပဲဒီမှာတော့
မနေ့9နာရီမှာစတင်တဲ့အစည်းအဝေးဟာ9နာရီခွဲလောက်မှာပြီးဆုံးသွားပြီးတက်ရောက်လာတဲ့နိုင်ငံရေးပါတီတွေရဲ့သဘောထားကို27ရာစုပင်လုံးပူးတွဲကျင်းပရေးကော်မတီနဲ့တက်ဆိုင်ရာကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်အစည်းအဝေးကိုမတယောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကသူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ရောမတီကတော့ဗျာဒီ AI ပါတီတွေဟာ SD ဇာယုပါတဲ့နေတော့ငြင်းချင်းလည်းတက်စီရငငယ်ပါတီအစုအဖွဲ့တက်မလို့အစိုးရသွတ်တော်အစုအဖွဲ့နိုင်ငံတကာနိုင်ငံအစုအဖွဲ့၃ဖွဲ့ဟာအဓိကအဖွဲ့ကြီး၃ဖွဲ့အနေနဲ့ရောင်းဝင်ပါတီမှန်သမျှဟာချိုးနေနိုင်ဒီမဆိုင်မဲနဲ့တက်ခွင့်ရှိရဘူးမနယ်လို့နောက်ရောက်ပဲဖြစ်ရမယ်ဆိုတဲ့ဆွေးနွေးချက်ဟာငငယ်ပါတီတကူရဲ့ဒီဝင်သိခါနဲ့ဒီလိုအလိုရှိပြူလာခဲ့ကျွန်တော်တို့ပါတီမျိုးတက်တာတော့ဒါမလျော်ကံမဟုတ်ဆိုပြီးကျွန်တော်ဒါရောမတီကိုသွားမတက်တာဖြစ်ပါတယ်အဲ့ပါတီကိုလည်းပါတီကြီးရဲ့ကွန်ပျူတာနဲ့ညီညွတ်အောင်ဆက်ဆံတဲ့နယ်လေအဲ့လို all inclusive ပေါ့ဒီတချင်တော့ပြောရတဲ့ all inclusive နဲ့ချိရမယ်ဟာပေါ့အကုန်လုံးပါဝင်ရမယ် all stakeholder ပါမယ်ဆိုတဲ့သဘောထားကိုလည်းဟိုချုပ်ပေါက်သွားတယ်လေ။နောက်ဒီလိုချုပ်ပေါက်တဲ့မူအပြင်ကျွန်တော်တို့ကမတင့်တော်တဲ့အတွက်ကြောင့်မလို့မူအရကျွန်တော်ကမတက်ချင်းဖြစ်ပါတယ်။
ဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးပူးတွဲကျင်းပရေးကော်မတီဒူအိုကထဥတုဝေကရွေးကောက်မခံရတဲ့ပါတီ80ကကိုယ်စားလှယ်တဦးစီညီလာခံဖွင့်ပွဲမှာတက်ရောက်ဖို့နဲ့ကိုယ်စားလှယ်9ယောက်ကိုရွေးချယ်ဖို့အတွက်သတ်မှတ်ထားတာဖြစ်ကြောင်းပြောပါတယ်။ဒီကနေ့အစည်းအဝေးမှာဆွေးနွေးတဲ့အခြေအနေကိုဥတုဝေကပဲအခုလိုဆက်ပြောပါတယ်
။ဆက်ပြီးတော့စကားပြောတဲ့လူတွေကသူတို့ကဒါပါတီတွေကိုအမည်ညပဲဖြစ်စီရှင်တယ်။ငါပါတီတွေကိုကိုကိုပြည်ဝင်ရှင်တော့သူတို့ဒါလက်မခံဘူးပေါ့ဗျာနော်အဲကဲအဲ့ဒါကြောင့်မလို့80လုံးကိုလက်ခံပါဆိုပြီးတော့သူတို့ကြီးညာချက်တခုထုတ်လိုက်ကြဗျာအဲ့ဒါလေးကိုဟိုကြီးပြချက်ပေါ့လေအဲ့ဒါလေးကိုအခမ်းအနားလာကျင်းပပေးလူတွေကဒါအစိုးရကိုပြန်တင်ပြမှာပေါ့
မေလ29ရက်နေ့ကကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ပြည်လဲဖွဲ့စည်းတဲ့အစည်းအဝေးမှာတော့နိုင်ငံရေးအဖွဲ့အစည်းတွေဟာလွတ်တော်တရရမှာပြည်သူလူထုအပေါ်ကိုစားပြုမှုအပေါ်အခြေခံပြီး27ရာစုပင်လုံးမှာကိုယ်စားလှယ်အဖြစ်ပါဝင်ဖို့မူချမှတ်ထားကြောင်းဒေါ်စန်းစုကြည်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့လတွေကတော့လွတ်တော်3ရက်အနက်ကတခုခုမှအရွေးချယ်မခံရတဲ့နိုင်ငံရေးပါတီတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဆွေးနွေးရမှာပါဝင်ဖို့တက်မှတ်ခဲ့ရကနေအခုအခါညီလာခံမှာကိုယ်စားလှယ်5ဦးပါဝင်ဖို့ပြောင်းလဲတက်မှတ်ခဲ့တာဖြစ်ပါတယ်